Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ29ရက် VOA American တန်ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျမအေးတနာကြော်ပါရှင်။နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ Venezuela နိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းကထောက်ခံအားပေးပြီးတော့သမ္မတ Nicolas Maduro နဲ့ပြဿနာပြည်ပခဖြစ်နေတဲ့အတိုက်ခံခေါင်းဆောင် Juan Guaido ရဲ့ကြားဖြတ်အစိုးရကိုအသိမဲ့ပြုကြဖို့ American နိုင်ငံသားရဲ့ဝန်ကြီးကတိုက်တွန်းသွားပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာတော့ခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့မှာဘုံနှလုံးပေါက်ကွဲခဲ့ပြီးတော့လူသေဆုံးသူ28ဦးရှိသွားခဲ့ပါပြီ။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။သောတာရှင်နေနာဆင်ရမယ့်တင်းနှွေညရဲ့သတင်းလွှာရီထဲမှာတော့တပ်ဖက်ကအပြည့်ရဲ့ကြီးညာချက်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငင်းငင်းကိုလူလာတယ်ဆိုရင်အ мян ဆုံးညှိနှိုင်းမှာလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်တိုင်းသားလက်နက်ကိုင်တွေဘက်ကတုံ့ပြန်ချက်တွေကဘယ်လိုရှိပါသလဲ။င
င်းငင်းကိုလူကျင်တော့တတ်မတော်ပဲဖြစ်တယ်လို့ပြောတယ်နော်။အရင်တော့ကအခုလည်းအထက်ပြီးပြောနေတာပါပဲ။ငင်းငင်းကိုလူကျင်ဆုံးဆိုလို့ရှိရင်ငင်းငင်းရဲ့လူကျင်ကြောင်းကိုကျွန်တော်တို့ကပြောနေလို့မရဘူး။တရွေးပေါ်မှာရေးထားအောင်လည်းမရဘူးလက်တွေ့ပေါ်ဆောင်ဖို့လို
ပါတယ် UNSC ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရလည်းဖြစ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဥထွန်းစော်ပြောသွားတာပါသတင်းပြည်စုံကနောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်မှပေးစာများကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ Venezuela နိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းကထောက်ခံအားပေးပြီးတော့သမ္မတ Nicolas Maduro နဲ့ပြည်ပခဖြစ်နေတဲ့အတိုက်ခံခေါင်းဆောင် Juan Guaido ရဲ့ကြားဖြတ်အစိုးရကိုအတိအမှတ်ပြုကြဖို့ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကတိုက်တွန်းသွားပါတယ်။Venezuela နိုင်ငံဟာလူသားချင်းစာနာမှုဆိုင်ရာအခြေအနေကချက်ချင်းကင်တွေဖြည့်ရှင်းမှရမယ့်အနေအထားဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဝန်ကြီးပေါမ်ပီယိုကစနေနေ့ကပဲပြောသွားပါတယ်။အခြေအနေအရမ်းဆိုးနေချိန်မှာသမ္မတမာဒူရိုကိုကြားခံပေးဖို့အတွက်ရုရှားနဲ့တရုတ်ကလှုပ်ဆောင်နေတယ်ဆိုပြီးတော့လည်းမစ္စတာပေါမ်ပီယိုကဆွဆွဲပါတယ်။ပြီးတော့ကျူဘားနိုင်ငံကလည်း Venezuela ပြည်သူတွေကိုရင်ဆိုင်ရတဲ့အဆိုးရွားဆုံးအခြေအနေပို့ပြီးတော့ဆိုးအောင်အလုတ်ခဲဆုံးနိုင်ငံဖြစ်တယ်လို့ပြောသွားပါတယ်ဗြိတိန်စပိန်ဂျာမနီနဲ့ပြင်သစ်ပါဝင်ဥရောပနိုင်ငံအများအပြားကတော့ရှေ့ရဲ့အတွင်းမှာရွေးကောက်ပွဲမကျင်းပပေးနိုင်ရင်အခုအတိုက်ခံခေါင်းဆောင်ဂွာအီဒိုကိုသမ္မတအဖြစ်နဲ့အတိအမှတ်ပြုမယ်လို့ပြောထားပါတယ်ဒီဗင်နီဇွဲလာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ဖို့အတွက်အမေရိကန်ကတောင်းဆိုခဲ့တာပါမစ္စတာပေါမ်ပီယိုနဲ့အတူအခုပဲခန့်လိုက်တဲ့ဗင်နီဇွဲလားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အီလီရိုက်အေဘရမ်စ်လည်းလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်ရှင်
။အမေရိကန်အစိုးရလုပ်ငန်းဌာနတချို့35ရက်ကြာရပ်ဆိုင်ခဲ့တာတွေဟာစနေနေ့ကပြန်ပြီးတော့စတင်ဖွင့်လိုက်ဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်တွင်းခွန်ဌာနက2018ခုနှစ်အတွက်အခွန်ပေးဆောင်ဖို့လုပ်ငန်းတွေမစတင်ခင်နှစ်ရလုံးမှာပြန်ဖွင့်လိုက်တာဖြစ်ပါတယ်အမေရိကန်သမိုင်းမှာအခြေချဆုံးဖြစ်ခဲ့တဲ့အစိုးရလုပ်ငန်းတွေရဆိုင်တာကိုအဆုံးသတ်ဖို့အတွက်သုံးဘက်စာအစိုးရ30ဥပဒေကြမ်းကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်အမေရိကန်အစိုးရလုပ်ငန်းတွေရဆိုင်နေတာဟာတောက်ကြညညကအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ February 15ရက်နေ့အထိအစိုးရရဲ့အသုံးစရိတ်တွေကိုအတည်ပြုပေးမဲ့ဥပဒေကြမ်းမှာတော့သမ္မတထရမ့်ကတောင်းဆိုထားတဲ့အမေရိကန်မက္ကဆီကိုနယ်စပ်တိုင်းကာယံဆောက်လုပ်ဖို့အတွက်အသုံးစရိတ်တော့မပါဝင်ပါဘူး။သမ္မတထရမ့်ဟာမနေ့စနေနေ့မနက်ပိုင်းတုန်းကတော့အစိုးရလုပ်ငန်းတွေရဆိုင်တာနဲ့နေဇာတိုင်းကိစ္စရည်နဲ့ပတ်သက်ပြီးတော့ Twitter ကနေတောက်လျှောက်ပြောနေကြတာပါ။21ရက်ဆိုတာအချိန်အဖြစ်တိတ်မြန်ပြီးတော့ဒီမိုကရက်တီနဲ့ဆွေးနွေးမှုတွေချက်ချင်းလှုပ်ဆောင်သွားမယ်လို့ Donald Trump ကပြောပါတယ်။နှစ်ဖက်စလုံးသဘောတူညီမှုရဖို့ကတော့လွယ်လွယ်ကူကူနဲ့ရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ American ဆိုးရလုပ်ငန်းတချို့ယာယီရဆိုင်ကြတာကြောင့်ဆိုးရဝန်ထမ်း8သိန်းလောက်ဟာပြီးခဲ့တဲ့တောက်ကြတွေကတော့နှစ်ဖက်ဇက်တိုက်လာစားမရပဲအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ဇန်နဝါရီလ29ရက်နေ့ဟာဂျူးလူမျိုးတော်တပ်ဖြတ်မှုအောက်မေ့ဝယ်နေ့ဖြစ်ပြီးတော့ကမ္ဘာတဝန်းကဒီနေ့အထိမ်းအမှတ်အခမ်းအနားတွေကျင်းပနေကြပါတယ်ဒုတိယကမ္ဘာစစ်အတွင်းမှာနာဇီဂျာမနီလက်ထက်မှာဒီဂျူးတွေကိုတပ်ဖြတ်မှုအကာအကွယ်ပေးဖို့စူးစမ်းကြသူတွေရဲ့ရဲစွမ်းတက်တီကိုဂုဏ်ပြုတဲ့အနေနဲ့လည်းဒီအထိမ်းအမှတ်တွေကိုဆင်နွှဲတာဖြစ်ပါတယ်1945ခုနှစ်မှာအော့စတရစ်အကျဉ်းထောင်ကနာဇီတွေလက်အောက်ကနေပြီးလွတ်မြောက်တဲ့အထိမ်းအမှတ်နေ့လည်းဖြစ်ပြီးတော့ဒီကနေ့မှာပဲအဲ့ဒီအကျဉ်းစကန်ဟောင်းမှာအထိမ်းအမှတ်အခမ်းအနားကျင်းပခဲ့ပါတယ်။နာဇီတွေလက်ထက်မှာတော့လူပေါင်း 1.3 လောက်အဲ့ဒီအကျဉ်းစခန်းမှာတပ်ဖြတ်ခံခဲ့ရပါတယ်ရှင်
။ဝ ဂရိနဲ့မက္ဆီဒိုးနီးယားနိုင်ငံမှာဆယ်စုနှစ်သုံးခုကြာအငင်းပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံသဘောတူစာချုပ်တရားကိုချုပ်ဆိုလိုက်ကြပါတယ်။မက္ဆီဒိုးနီးယားနိုင်ငံကိုမြောက်မက္ဆီဒိုးနီးယားနိုင်ငံအဖြစ်နာမည်ပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးဂရိလက်တော်မတ်တွေကမက္ဆီဒိုးနီးယားနဲ့လက်မှတ်ရေးထိုးခဲ့ကြတာပါ။ဂရိပါလီမန်ကဒီသဘောတူညီချက်ကိုထောက်ခံမဲ့153မဲ၊ခန့်ကွက်မဲ့146မဲနဲ့မဲခွဲပြီးတော့ပုတ်ခါတီကာနိုင်ရပြီးတော့သဘောတူခဲ့ကြတာပါ။ဒီသဘောတူညီချက်ကြောင့်နိုင်ငံသားဆက်ဆံရေးပုံမှန်ပြန်ဖြစ်ခဲ့သလိုမက္ဆီဒိုးနီးယားနိုင်ငံကိုလည်းနေတိုးမြောက်အတ္တလန္တိစစ်စာချုပ်ဖော်ဝင်နိုင်ငံဖြစ်နဲ့ရောဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပါလမ်းကြောင်းဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်။ Green and Macedonia နိုင်ငံလုံးပါရှိတဲ့အတိုက်ခံမျိုးသားရေးဝါဒီတွေကလာပေါင်းများစွာလက်မော်ထော်ဆန္ဒပြနေတဲ့ကြားကပဲနိုင်ငံသားမှာအခုလိုသဘောတူညီခဲ့ကြတာပါ။ American နိုင်ငံသားဝန်ကြီး Mike Pompeo ကလည်းအခုလိုသဘောတူညီမှုစာချုပ်ထုတ်နိုင်တဲ့အပေါ်မှာကြိုဆိုလိုက်ပြီးတော့ဒီသမိုင်းဝင်စာချုပ်နဲ့ပတ်သက်ပြီးတော့ Greece ရဲ့အမြင်သဘောထားချိမှုရဲရဲမှုပစုံမနဲ့ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုလိုက်ပါတယ်။ဒါပြေဥရောပထိပ်တန်းတောင်းဝန်ရှိသူတွေကလည်းဒီသဘောတူညီချက်ကိုချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
။ VOA American တန်ကနေဒေတာရင်းသတင်းတချို့ပြောပြပေးပါဦးမယ်။ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးယန်ဖျားရှိခိုးကြောင်းတကြောင်းဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပောက်ကွဲခဲ့လို့သေဆုံးသူ28ဦးရှိသွားပြီးတော့89ဦးဒဏ်ရာရသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူတွေကိုမတွေ့မချင်းရှာပြီးတော့အပြစ်ရှိသူမှန်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့ DNA ရဲ့ကောင်တွေကိုလုံးဝတက်ညာမှာမဟုတ်ဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။ဆူလူပြည်နယ်ဂျိုလိုမျိုးကဖျားเจ้าမှာတနင်္ဂနွေနေ့ဝိဖြူစုတောင်းပွဲလုပ်နေချိန်အတွင်းမှာပထမဘုံတလုံးပောက်ကွဲခဲ့တာပါ။ဒုတိယဘုံကတော့ပထမပောက်ကွဲမှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးတဲ့အချိန်မှာပဲဒီဖျားเจ้าကောင်းဝင်းအတွင်းမှာရက်ထားတဲ့မြေကွက်လက်မှာပောက်ကွဲတာဖြစ်ပါတယ်။တေဆုံးသူတွေထဲမှာအရက်သားတွေပြင်စစ်သားတွေလည်းပါပါတယ်။ဒီတိုက်ခိုက်မှုကိုလုပ်ပါတယ်ဆိုပြီးတော့တာဝန်ခံပြောလာတာမျိုးခုထိမရှိသေးပါဘူး။ဂျိုလိုမြို့မှာမွတ်စလင်အများစုနေထိုင်ပြီးတော့ဖိလစ်ပိုင်နိုင်ငံတစ်ခုလုံးအတိုင်းအတာနဲ့ပြောရရင်တော့အများစုကကက်သလစ်ခရစ်ယာန်ဘာသာဝင်တွေဖြစ်ပါတယ်။အဲ့ဒီဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာတခဲနဲ့ထောက်ခံမှုရခဲ့ပြီးရက်ပိုင်းအတွင်းမှာပဲအခုပောက်ကွဲမှုဖြစ်တာပါ။အဲ့ဒီဒေသတွေမှာရှိတဲ့ဆူလူပြည်နယ်ကမဲဆန္ဒရှင်တွေကတော့ဒီကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ချခဲ့ကြတာပါ။အဲဒီနေရာမှာဂျိုလိုမျိုးကလည်းအစ္စလမ်စစ်သွေးကြွအဘူဆာယက်ဖ်အဖွဲ့အခြေစိုက်တဲ့နေရာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီချုံမှာပြီးခဲ့တဲ့သတင်းဘက်ကရေးချီမြေပြကြတာလေဆင်နှာမဝင်ရောက်တိုက်ခတ်တာတွေကြုံခဲ့ရပြီးတဲ့နောက်လူ68ယောက်ထပ်မံတဲ့တည်ဆုံပြီးတော့9000ကျော်ကေဇိစကန်နေမှာခိုလုံနေကြရတယ်လို့အင်ဒိုနီးရှားအနာပိုင်းကဒီကနေ့မှပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမိုးကြီးကျယ်ရွာသွန်းရွာကနေရေကာတာရေရှမ်းခဲ့တဲ့တွင်မှ48ယောက်တန်ရာရခဲ့တဲ့တစ်ချိန်ထဲမှာပဲပျောက်ဆုံးနေတဲ့သူ9ယောက်ကိုလည်းကယ်ဆယ်ရေးအဖွဲ့တွေကဆက်ပြီးတော့ရှာဖွေနေကြတယ်လို့အင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီရဲ့ပြောခွင့်ရကပြောပါတယ်။ရေကြီးမှုကြောင့်အင်ဂျင်9000ကျော်ရင်းနှီးမြှုပ်ခဲ့သလိုတံတားတွေအကြောင်းတွေနဲ့ဘာသာရေးစောင့်ဝင်တွေလည်းထိခိုက်ပျက်စီးပြီးတော့စပါးကင်းတွေလည်းအိတ်ကထောင်နဲ့ချီပျက်စီးခဲ့တယ်လို့သူကပြောပါတယ်။အခုခါမှရေပြန်ကျသွားပြီဖြစ်တာကြောင့်တချို့လူတွေကသူတို့ရဲ့နေအိမ်တွေကိုပြန်နေကြပြီဖြစ်ပေမဲ့လည်းလမ်းတွေနဲ့အိမ်တွေပေါ်မှာတော့ရှင်တွေကိုဖယ်ပစ်ဖို့အတွက်ဆိုင်ရန်အရန်ရာကြီးကိုတုံးပြီးတော့ဖယ်ရှားနေရတယ်လို့ပြောပါတယ်။တချို့တွေကလည်းစိတ်တန်ရာတွေရနေတာကြောင့်ကေသိစကန်နေမှာဆက်နေနေကြပြီးတော့အစားအစာရေးဆောင်တဲ့ကျန်းမာရေးဝန်ဆောင်မှုတွေအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါတယ်ခင်ဗျာ
။ဘရာဇီးလားနိုင်ငံမှာတက်တူ24ရေလုပ်ငန်းတစ်ခုတောက်ကြနေကရေကာတာပြိုကျလို့ပျောက်ဆုံးနေတဲ့သူတွေပြန်တွေ့မလားဆိုတဲ့မိသားစုတွေရဲ့မျှော်လင့်ချက်တွေကအခုတော့ဒေါသဖြစ်နေပြောင်းသွားကြပါပြီ။စနေနေ့ညမှာပဲကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုမနေ့လင်းလုပ်ငန်းပြန်စချိန်အထိရန်သားထားဖို့တာဝန်ရှိသူတွေညွှန်ကြားခဲ့တာပါ။စနေညအထိဆိုရင်တော့တေဆုံးသူအယောက်40ရှိသွားပြီဖြစ်ပြီးတော့လူပေါင်း300လောက်အထိပျောက်ဆုံးနေတယ်လို့ခန့်မှန်းရပါတယ်။စနေနေ့တနေ့လုံးတော့အရှုံးတွေဖုံးလွှမ်းနေတဲ့နေရာတွေအကုန်လုံးကိုကောင်းကင်ကနေရဟတ်ရင်နဲ့လိုက်ပြန်ပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်နေပါတယ်။မိသက်တာဝန်ခံတွေလည်းအဆောက်အုံတွေစီကိုရောက်နိုင်အောင်လို့ရှင်တွေကိုတူးပြီးတော့သွားနေရပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်လို့သဘာဝဝင်းကျင်ဆိုင်ရာဝင်ကြီးဌာနကဒီတက်တူတူဖို့ရေလုပ်ငန်းကြီး Velas ကိုဒေါ်လာ66သန်းတန်တက်ထားပါတယ်ရှင
်။ဆော်ဗီယက်နိုင်ငံကကမ္ဘာစင်တန်နစ်ကစားသမား Novak Djokovic ကတော့ Australian Open Tennis ပြိုင်ပွဲကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Australian Open အမျိုးသားတအူးချင်း Final ကို Melbourne မြို့က Rod Laver ခွဲမှာ ဒီကနေ့ကစားကြတာမှာတော့ကမ္ဘာအဆင့်တက်နိုဗာဂျိုကိုဗစ်ကစပိန်ကကမ္ဘာအဆင့်နဲ့ရာဖဲလ်နာဒါကို 6-3 နဲ့ 6-3 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဂျိုကိုဗစ်ဟာဒီပွဲမှာအမားနဲ့ကဲလို့ service နာဒါရဲ့ service တွေကိုလည်း 5-0 အနိုင်ယူခဲ့ပြီးနာဒါကတော့ဒီပွဲမှာ28ချိန်လောက်အမားတွေလောက်ခဲ့ပါတယ်ဒါဟာဂျိုကိုဗစ်အတွက်တော့ Australian Open ကို9ချိန်မြောက်အဖြစ်နဲ့စံချိန်တင်အနိုင်ရတာဖြစ်ပြီးတော့ Grand Slam ပြိုင်ပွဲကိုလည်း15ချိန်မြောက်အနိုင်ရလိုက်တာပါဒါကြောင့်ဂျိုကိုဗစ်ဟာအမေရိကန်က Pete Sampras တင်ထားတဲ့14ချိန်စံချိန်ကိုကျော်လွန်ပြီးတော့အခုခါမှာအမျိုးသားဘက်မှာတော့ Grand Slam ပြိုင်ပွဲကိုတတိယအများဆုံးရထားသူအဖြစ်နဲ့စံချိန်တင်ထားပါတယ်အမျိုးသားဘက်မှာအများဆုံးရထားတာကတော့ Roger Federer ဖြစ်ပြီးတော့ဒုတိယအများဆုံးကတော့ Rafael Nadal ဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုမိုက်ဤတန်နာကျုံနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တက်မတော်ဘက်ကလေးလကြာတစ်ဖက်သက်အပြည့်ရဲ့ကြီးညာချက်ဟာစီရေးရီမန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စီရေးလက်နက်တစ်ခုဖြစ်လာနေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရကပြောဆိုလိုက်ပါတယ်။တပ်ဖက်ကအပြည့်ရဲ့ကြေညာချက်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်ငြင်းငြင်းရေးလူလားရင်အ мян ဆုံးညှိနှိုင်းမှုမြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကတုံ့ပြန်လိုက်တာပါ။မတ်စုမွန်စူးစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ပါတယ်။စစ်စင်ရေးနယ်မြေအလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေအားလုံးကို2018ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရက်ဆိုင်ပေးမယ်ဆိုတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုပ်ရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာပြီးတလအကြာမှာပဲဒီအပြည့်ရဲ့ကြေညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတယ်လို့တပ်ဖက်ကနေသတိပေးပြောဆိုလိုက်တာပါဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်တက်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုကြဖို့လည်းတပ်ဖက်ကတိုက်တွန်းထားပါတယ်ဒီလိုဆွဆွဲပြောဆိုချက်အပေါ်မှာတော့တက်မတော်ဘက်ကဒီအပြည့်ရဲ့ကြေညာချက်ကိုစစ်ရေးရီမန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စစ်ရေးလက်နက်တစ်ခုအဖြစ်ရည်ရွယ်ချက်ရှိရှိသုံးလာနေတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တက်မတော်ရဲ့ဒီဇင်ဘာလကထုတ်ပြန်တဲ့သုံးမျက်နှာပါဒီတစ်ဖက်သက်ပြည့်စုံတဲ့စစ်ရေးထုတ်ပြန်ချက်ဟာဒီငင်းကြင်းရည်မန်ချက်ထဲစည်ရည်ရည်မန်ချက်ကိုပို့ပြီးတော့မှနော်ကောင်းတဲ့ဖော်နေတယ်ဆိုတော့သဘောတရားကိုဖော်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကြောင့်မို့သူတို့ကငင်းကြင်းရည်အတွက်သစ္စာဆွေးနွေးရည်တွေစကားပြောဆိုဆွေးနွေးနိုင်ဖို့အတွက်ဖန်တီးတည်ဆောက်တာကိုမတွေ့ရဘဲနဲ့စည်ရည်အရာတစ်ဖက်သက်ပြည့်ပြည့်ဝဝင်တယ်လို့မျိုးဖြစ်နေတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကမြင်တာကတော့ငင်းကြင်းရည်မန်ချက်တဲ့စည်ရည်ရည်မန်ချက်ကိုပြည့်မီအောင်အကောင့်တွေဖော်လာနေတယ်ဆိုတော့လက္ခဏာကိုဖော်ပြနေတာဖြစ်ပါတယ်အစီအရေးမှကြအပြင်ဒီနိုင်ငံရေးအရပါလက်နက်တစ်ခုတစ်ပွဲအလုံးချနေတဲ့သဘောဆောင်လာနေတဲ့အနေအထားမှလည်းရှိနေပါတယ်
တက်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးတော့ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်တက်မတော်ဘက်ကငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်း UNSC ပြောခွင့်ရကပြောပါတယ်
ငင်းငယ်ရောလူချင်းတို့ကတက်မတော်ပဲဖြစ်တယ်လို့ပြောတယ်နော်အရင်တော့ကအခုလည်းအထက်ပြီးပြောနေတာပါပဲဆိုငင်းငယ်ရောလူချင်းဆုံးဆိုလို့ရှိရင်ငင်းငယ်ရောလူချင်းချောင်းကိုကျွန်တော်တို့ကပြောနေလို့မရဘူးတာရဲပေါ်မှာရေးထားအောင်လည်းမရဘူးလက်တွေ့ပေါ်ဆောင်ဖို့လိုပါတယ်ကျွန်တော်မြင်တာကလေဒီအခုအပြစ်ခရဲစေးထားတဲ့အဖွဲ့အစည်းတွေနဲ့တော့တိုက်ပွဲတွေဖြစ်နေတယ်ဆိုရင်ဘာကြောင့်ဖြစ်လဲဒီအကြောင်းတရားတွေကိုရှာဖို့ဖြေရှင်းဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမဖြေရှင်းဘဲနဲ့တာရဲပေါ်ကနေလေလိုင်းပေါ်ကနေနေပြီးတော့မှနော်သူပြင်ချက်တွေနဲ့ပြောဆိုမှုတွေနဲ့ပြစ်တင်ဝေဖန်မှုတွေနဲ့တွားနေကြမယ်ဆိုလို့ရှိရင်ယုံကြည်မှုတွေထပ်ပြီးတော့ပြက်ပြားလာမယ်ဒီထဲမှာကအနှုတ်သဘောဆောင်တဲ့လက္ခဏာတွေပေါ်ပေါက်လာပြီးတော့မှအမိထံုံတွေတိုးပေါ်လာမယ်အနေထားပဲရှိမယ်လို့မြင်ပါတယ
်မြမပြည်မအုပ်ချုပ်တဲ့အစိုးရဆက်ဆက်ငြိမ်းချမ်းရေးဖော်ဆောင်ခဲ့ကြပေမဲ့လို့ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေထားအပေါ်မှာတော့အမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားစီးရင်းနှီးနဲ့မဖြေရှင်းကြပဲနိုင်ငံရေးနီးလန့်နဲ့စပွဲပေါ်ထိုင်မျက်နှာချင်းဆိုင်ဆွေးနွေးအဖြေရှာကြဖို့နိုင်ငံရေးအကြက်ခတ်ဒေါက်တာရမျိုးသိန်းကအကြံပြုပါတယ
်တက်မတော်နေနဲ့အပြစ်ခက်ရဆေးကြီးကာလကိုပေါ့လေဒါလေးလသတ်မှတ်ပြီးထုတ်ပြန်တာကတော့ဒါကပေါင်းတစ်ခုခတ်ထားတယ်လို့ဖြစ်တယ် တကယ်ပြောမယ်ဆိုရင်တော့ငင်းငင်းကြီးတွေ့ဆုံဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးမှာတမတော်ဘက်ကအပြစ်ခတ်ရဆဲထားဖို့လိုအပ်တယ်လို့မြင်တယ်။အကောဆုံးနည်းလမ်းကတော့တမတော်နဲ့ဒီတိုင်းသားတက္ကသိုလ်အဖွဲ့အစည်းကြီးချာမှာတော့မျက်နှာစုံကြီးတွေ့ဆုံဆွေးနွေးပြီးတော့အပြစ်ရှာတာဟာအကောဆုံးနည်းလမ်းနဲ့တူမြင်တယ်။အဲဒီလိုမဟုတ်ဘဲနဲ့တမတော်ဘက်ကလည်းတိုင်းသားတက္ကသိုလ်အဖွဲ့အစည်းကြီးကိုဆွတ်ဆွဲတိုင်းသားတက္ကသိုလ်အဖွဲ့အစည်းကြီးဘက်ကလည်းတမတော်ဘက်ကိုအပြစ်တင်အဲဒီလိုဖြစ်နေမယ်အဲဒီတံတရာကြီးကလဲနေမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငင်းငင်းကြီးလုပ်ငန်းစဉ်ဟာရှိတဲ့ပုံခံမယ်လို့မြင်နေအဲ့ဒီအတွက်ကြောင့်မလို့အရေးကြီးဆုံးကတော့တမတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေရှားမှာမျက်လာဆိုပြီးတွေ့ဆုံနှိမ့်နိုင်ဆွေးနွေးပြီးတော့ဖြစ်နေတဲ့ပြဿနာတွေရှိနေတဲ့အခက်အခဲတွေအကျက်တဲတွေကိုကျော်လွှားနိုင်တဲ့နည်းလမ်းတွေဖြည့်ရှင်းချက်တွေကိုရအောင်လုပ်ယူနိုင်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်အဲ့ဒီအခါကျတော့ရုပ်ပြမှုတည်ဆောက်ဖို့ဆိုတဲ့နေရာမှာကျွန်တော်အများအားဖြင့်တော့နှစ်ဖက်ရှားမှာပေါ့လေအပြန်အလှန်နားလည်မှုအပြန်အလှန်အပြိမပြုမှုနဲ့အပြန်အလှန်လေးစားမှုဆိုတဲ့ဒီ bilateral သဘောတွေ mutual သဘောတွေကိုပို့ပြီးတော့ချေချေပြန့်ပြန့်တည်ဆောက်ဖို့အချက်အလက်လိုအပ်တယ်လို့
မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးရှမ်းပြည်နယ်ဘက်မှာလည်းစစ်ရေးတင်မာမှုတွေရှိနေစေဖြစ်ပါတယ်။အခုလက်ရှိမှာတော့တပ်မတော်ဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ NRPC ရုံးမှတစ်ကြိမ် KNU နောက် KNPP RCSS တို့နဲ့ညီညာရေးကော်မရှင်တို့ကြားတစ်ကြိမ်စီးသားအလို့သဘောဆွေးနွေးနိုင်သေးပါတယ်ရှင်။
မဆုမမရှင်အခုဆက်ပြီးတော့တင်းငွေနေနေတိုင်းတင်ဆက်နေကြမြမရေးဆွေးနွေးကံကိုနားဆင်ရပါမယ်2019ခုနှစ်တွင်အပူတန်းကိုအထူးသတိထားဖို့မိုးလေဝသပညာရှင်ဦးထွန်းလင်ကသတိပေးလိုက်ပါတယ်။မိုးကြိုကာလမှာမုန်တိုင်းဝင်ရောက်တိုက်ခတ်မှုအ ਨੇ ဆုံးတစ်ကြိမ်ရှိမယ်လို့လည်းခန့်မှန်းပါတယ်။2019မိုးလေဝသနဲ့ရာသီဥတုရင်ဆိုင်ရနိုင်ခြေတွေနဲ့ပတ်သက်လို့ဦးထွန်းလင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင
်။ကျောင်းထွန်းလင်ကျွန်တော်တို့ဗီဒီယိုကိုတွေ့ဆုံမြင်ပွဲပြုတာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။
ဆိုတော့ကျွန်တော်တို့တွေ့ဆုံမြင်ပွဲကိုရင်းစုံ2018ခုနှစ်အတွင်းမှာဖြစ်ဖြစ်ခဲ့တဲ့မြန်မာနိုင်ငံရဲ့ရာသီဥတုသဘောဝဘေးရန်စတဲ့အခြေအနေတွေကိုကြည့်ရှုတွေ့ချက်ပြီးတော့ကျွန်တော်တို့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာကြုံလာရနိုင်ခြေရှိတဲ့ရာသီဥတုသဘောဝဘေးရန်အခြေအနေလေးတွေပေါ့နော်။အားလေးတွေအရင်ဆုံးရှင်းပြပေးပါဆရာ
။ပထမဦးဆုံးဒေတာပေါက်ပြောနိုင်တာကတော့ဒီ2018 2019မှာမြန်မာနိုင်ငံရှိပဲပစိဖိတ်သမုဒ္ဒရာထဲမှာအယ်နီညိုရာသီဥတုဖြစ်နေတယ်။ဖြစ်နေတုန်းမှာနောက်ထပ်ဘလောက်ကြာအောင်ဖြစ်အောင်မလဲဆိုတာကိုလည်း model တွေနဲ့တွေ့တယ်ပေါ့။အဲဒီသုံးလကိုကျွန်တော်တို့ကကမ္ဘာမြောက်ဖက်ချမ်းရဲ့ဆောင်းရာသီလို့ခေါ်တယ်။အဲဒီကာလအတွင်းမှာအယ်နီညိုကရာနှုန်းပြည့်ပေါ့နော်။ဖြစ်ဖို့အလားလာတည်ကြမှု 90% ရှိတယ်။ကိုယ်စီရအောင်ရှိ
။ Okay.
အဲ့တော့2019ဟာအယ်လီညိုနဲ့စမယ်ဆိုတဲ့သဘောပေါ့နော်။တခါ February ပြီးတဲ့နောက်မှာ March April ဒါတော့ဥရောပရာသီဥတုနဲ့ပြောရင်တော့ဒါຫນွေဦးရာသီပေါ့ Spring ပေါ့။အဲ့တော့ဒီ Spring မှာလည်းအယ်လီညိုကဆက်ဖြစ်အောင်မယ်။ဒါပေမဲ့တည်ကြမှုကြတော့60ရာနှုန်းရှိရပြောတယ်။ဒါကြောင့်2019ရဲ့ပထမနှစ်တွက်ဟာအယ်လီညိုရာသီဥတုရှိလိမ့်မယ်ပေါ့
ဟုတ်ကဲ့ဆက်ကျွန်တော်ဖြတ်မိလိုက်ပြစီအယ်လီညိုရာသီဥတုကြောင့်ဘာတွေများသတိထားသင့်ပါလဲဆရာ
အယ်လီညိုဆိုတဲ့ရာသီဥတုကတော်တော်လေးအရေးပါပါတယ်ပထမချက်ချက်ကပါလဲဆိုတော့အယ်လီညိုဆိုတာဘာလဲပေါ့နော်အယ်လီညိုဆိုတာကဒီပစိဖိတ်သမုဒ္ဒရာမှာအရှေ့ဘက်မှာတောင်အမေရိကတိုက်ရှိတယ်တောင်အမေရိကတိုက်မှာ West Coast ပေါ့နော်ဒီအနောက်ကမ်းရိုးတန်းမှာဒီအထူးသဖြင့်နိုင်ငံနှစ်နိုင်ငံပေါ့ Ecuador Peru ဆိုတဲ့နိုင်ငံနှစ်နိုင်ငံအဲ့ဒီနိုင်ငံနှစ်နိုင်ငံမှာဒီလို Christmas ကာလမှာရင်းနှီးစည်းကြောင်းတွေဝင်လာတာပေါ့နော်အဲ့ဒီရင်းနှီးစည်းကြောင်းကိုသူကအယ်လီညိုလို့ခေါ်လိုက်တာခေါ်လိုက်တော့ဒါကျွန်တော်ဘာလို့ highlight လုပ်ချင်တာလဲဆိုတော့အယ်လီညိုရဲ့ပင်မဒေတာဟာကျွန်တော်နဲ့ဝေးရယ်ဆိုတာဒါလေးကိုကျွန်တော်ပြောချင်တာနော် Now နံပါတ်1ကအဲ့ဒီမှာဖြစ်လာတဲ့အယ်လီညိုဟာအင်အား၃မျိုးလောက်ရှိတယ်။အားအနည်းငယ်ရင်အားအတင်းတင်းရင်အားကောင်းတာရင်ဒါကြောင့်အားနည်းငယ်ဖြစ်မယ်အားအတင်းတင်းဖြစ်မယ်ဆိုရင်တော့ဒီအယ်လီညိုရဲ့ထိခိုက်မှုကကျွန်တော်တို့လိုအရှာတိုက်ကြတော့နည်းလာပါဘူး။ဝေးလုံးဝကြီးတော့
ဟုတ်ကဲ့
။အဲ့တော့ကျွန်တော်တို့ကိုထိခိုက်မှုများဖို့အတွက်အယ်လီညိုဒီအားကောင်းဖို့လိုတယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့အယ်လီညိုဟာအားမကောင်းဘူး။နော်ဒါလေးတစ်ခုသိဖို့လိုပါတယ်။ဟု
တ်ကဲ့။
အဲ့ဒီညိုအားကောင်းရင်ဘာတွေဖြစ်လဲဆိုတော့တာသကားကတော့မကြသေးဘူး2015 16လုံးကဖြစ်သွားတယ်အဲ့ဒီတော့ဖြစ်တဲ့အဲ့ဒီညိုကအဲ့ဒီညို of the century လို့ခေါ်လို့ရတယ် 的亚洲人蛮阿刚的嘛。然后现在的苗一波呢，阿些不是为的那个毛那些些那个，这个母系的他妈，苗妈那个那爸的波，把他妈的哦，不接你三年这样电脑波，啊不单看那波，啊，到土地阿罗是下的波，土地阿罗米朗那波，喏，收大阿罗的三表一龙阿妈。吹药了不？喏，脑子苦啊咯，那么牙咯，药啊，骨髓药啊不？喏，膝盖 virus 药啊都爆了嘞。那么抽啊咯，本来一滴吧，补了咯，不是那牙都不？喏，一滴不是的，下巴倒了不？下巴倒了不？喏 ，food security 不？那滴抽苦老个咯，爸妈皮嘛，撇得的。他讲都弄个有色的，刚刚就说，今年二零牛啊，明年都到阿弟们讲嘞，对，都 impact 个，那那里咯。有人出于没路嘞，没事无路，没路没有。把他妈乌龙啊，你二零牛撇多的多叫，不是为的某些啊，俺老婆嘛不满阿片，猛单撇的你啊个，西北个有多嘞？啊，西北有多？哎，老古老白，你问吧，弟子嘛，那拉路嘛，撇的咩猛单个呀？不是为西北个你啥撇？不是为西北个啥对头？不是为的某些伊啊，阿姐咯，哎，你撇的猛单个咯，通常呢，老婆个有多不？大部分阿霞在没要开嘛呗，阿彪彪贵多的看着咯，看来你的那啥人，阿霞在个的牛文吧，的什么那里嘛，猛男，带风猛男不，那了拍片多的是内多的，内多的对，内湾的大地方嘛，木内多的不，喏，第六万牛的叫真牛对呀的，哎到底二零牛噶，这个皮面水牛，这个体格的都到干了噻，收到表来带，阿弟也都没讲不，喏，大家都刚讲了不，喏，十个月也留住嘛。哎，这样呢，公司办多嘛，努力不？努力得加把补没？那么就这个，第，恐怕也得有表呢 ，train 我啊，我老板那点嘛，等那点的，我不补那点。
OK，
我不补的 ，train 啊，都啊 ，rising train。
对不？如果嘞，那个，你应该得搞 train 没？你应该得搞嘛？你带起不？嘛，你应该呢，撇掉了嘛？
冇个，得搞把东撇。
OK，
就按照哎 ，train 是你咯，那当时过来的 ，train 带走了，补完嘛不？那那那么得钱不？那么你这个收到表嘞？哎，你牛啊骗你，骗你到你牛一下就拿部分路看板来报，啊，要得那那年都是他嘛咯。那么这个到部分来报，啊，在直接对的，隔离的那里要还是要对的，他都是他我路吧的。那杜迪亚个也下了，然后也下了年嘛，要得那不必要寄托那的，因为话你妈那个嘛也下了，因为话也下了个。青亚边所以牛亚地嘛撇的，啊，我那边叫做桑亚地到底啥比一下的，棉花就毛都橡皮呢都话罢了，说到你讲不必要接穿接边那的，喏，那这个叫米朗那不，哦，到米朗那去的，也没有宝马米朗那去的吧，喏，都是差不多吧的，然后亚洲路里面啊，穿啊代表着啊，比方那伊没新疆不多呗，就农民那不，喏，对了，你穿啊白路边的呢，所以。就那时候没懂啊，啊，因侬啊，你妈比我没问的一个，没生啊老师问的。
OK，
他们那老师给我嘛到，就那没那功劳嘛问的。
OK，
所以说到生海岛那家，生海岛那家没，哎，你没懂没问的，西班牙啦，就对 A B 生啊那比较没那功底不
？OK，
这是人家也不，他就那时候没留到到没就干那块的，你没就干那嘛，没人品嘛，哪种得东品嘛？哎，这侬话你妈逼都没有病来的时候问没？啊，到开大个病来的时候，我原来你妈逼也没落，
没落不？
没落不？
偏要看，
哎，偏要看嘛。你妈逼问那我们不要那报，喏。说到哎，某奶安尼叫喏，某舅妈所以嘛嘞，喏，那种得老了就所以呢。喏，哎呀，毕竟那妈某也得要多没，某懂文了没？他们某懂文了，闹家没？就对，等你那一年棉花就慢慢闹家没？第二百牛、苗百牛家到都话都不满闹。吃到没不？喏，没拉阿公老师喏，等人家弄弄问到嘛不？都到我外边的老家，哎，问那钱啥比较？毛东边出的提不？毛东边出的你阿妈来表示也是的。啊，因侬啊，毛东出的，澳洲话的赛道嘛出的。
OK，
啊，我话这边嘛，上海老师出的，出的是少了不对吧？喏，哎，老蒋老师也毛亚弟啊，问那老蒋没？
老蒋没出的少没？今年没打算。
毛亚弟啊，多多了，然后多多没？哎，那队伍在他妈的啊，这里比不多嘞。然后在他妈的年年啊，毛亚弟就不得比较，你妈那个嘛，我见到表嘞，穿啊，你妈比妈骗你的，那种你谁懂这些呢
？OK，
谁懂这些呢？所以喏， molly with our son, every one of them, normal down pinnaby. No, normal down pinnaby, so, San Tipsy Dobby. San Tipsy Dobby, so, the name of the Hadley Pinamoto. Mean
I know, my little
pinnaby. Da, Sabu, you look at down to the ma, Sabu, you know, Uzi, you look at down here, do that, Tigo,
Tiaromi.
I don't know, General, Yadu, you don't get in there, but the video, Luria, Songya, make this added ma, but you don't. นำมาติดกับบาเลยส่วนเนี่ยย้อนเลยเนี่ยอย่าดูเนี่ยเลยย้อนนี่ช่วยลงในอันนี้สิ adaptation อ่าเสียอีกเมียบ่เนาะจนเราสบ้าดิใส่ขึ้นมาอีกส่วนตะละจ่อไปบ่ม้มเหมียวบ่อ่าสบ้าดิปิ้วไปนี่บ่สบ้าซอปิ้วบ่ปิ้วไปนี่ปกกุมนี่ปกกุมเนาะดาน้าแท้ปิ้วนี่ทัดถองเลยไอ้ดุติยะถองเนี่ยปิ้วเลยเสียจ่อไปม้มเหมียวบ่ม้มเหมียวยอมเลยไอ้ดิโลเมกุมบ่เอ้าบ้าจังผิดนี่ล่ะเลยสรเราเรามียุบล่ะแต่ไม่ยุจ้ะเลียวนเนี่ยเฉิงอ่ะ เมลาซ้ายเองဝင်တော့เมลาလည်းတော့ကြာမိုးရွာတော့အဆင်ပြေတာပေါ့အခုကြာတော့မိုးကမေလာလည်းမိုးမေလာကုံမဝင်တော့မေလာဇန်းတော့မှာကျွန်တော်တို့ကပြိုးထောင်မယ်ဘာလုပ်မယ်ဆိုရင်အဲ့ဒါကောင်ကတလားတော့ကရင်ငတ်တော့ပေါ့အရင်ငတ်တဲ့ခါကျတော့ဒီကောင်ကြီးတေးတာပေါ့အဲ့တော့ကျွန်တော်တို့ဒါတွေကဘာလို့လိုက်ပြီးတော့လက်ရုံးကြီးတွေရောက်ပြောင်းလဲကြောင်းလဲမှုစံရသတင်းအချက်လက်အတိတ်တူတာကဟုတ်ချိန်မှာနဲန တွေရာသီဥတုပြောင်းလဲခြင်းအလုပ်တွေဟာမှတ်ပါတယ်စိတ်ဝင်စားမှုအလွန်နည်းတယ
်ဟုတ်ကဲ့
အရေးပေးမှုလည်းအလွန်နည်းတယ်ဒါပေမဲ့အဲ့ဒါနာခဲ့မတိုင်ပြီနာခဲ့ပြီးရဲ့နောက်ပိုင်းမှာတော့ပြည်သူလူထုရဲ့ public awareness ကတားတက်လာတယ် education ကတော့ပါမလာသေးဘူးပေါ့နော် awareness ကတားတက်လာတယ်အဲ့တက်လာတဲ့အချိန်မှာကျွန်တော်တို့ကဒါကိုအခွင့်အရေးอยู่ได้น่ะบ่เลยเนาะอํานาจเนี่ยอาเนี่ยดีเฉยมาหลูรู้ education นี่ไปเหมือนซื่อเนาะดีเฉยอ่ะก้องซ้องเฉย
โอเคครับพี่ๆสงสงชิ้นปัดไปแล้วเจซุอายไอ้ติมาเลยเสีย
อ
ย่าเลยเว้ยจ้ํามาซัวเนี่ยหลูรู้ด้วยอํานาจเยี้ยจีได้มูลุตาสายปัญญาดีตริดิเสร็จพี่แล้วเปลี่ยนปุ๊บไปได้มาซิลูกเราวีวีก็สนับสนุนบาร์เลยนิดติมาเสียเลยเว้ยดีแท้จ้ํามาบาซิเสียดีแท้ปล่อยชวนมาซิเสีย
ดีใจมาเว้ยเนาะเราตะกุตุกะลาหยอกเมี้ยนเนี่ยด้วยนัมเบอร์1เจซุติมาเลยนัมเบอร์2มาเลยนิดเต็มมาบ่เนาะနိုင်ငံအကျိုးပေါ့လူမျိုးအကျိုးပေါ့เนาะအများကြီးလုပ်နိုင်ပါတယ
်မိုးလီဝတာတင်ကြရှင်ဦးထွန်းလင်းကိုကိုကြော်ကြော်သိန်းတွေ့ဆုံမေးမြန်းထားတာပါတနင်္ဂနွေညပိုင်းစီစဉ်ရဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့ပြည်တွင်းသတင်းသုံးသက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ် VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOE ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 933နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရီဝက်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများခန္ဓာနဲ့ကဘာတနွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ NLD ဘယ်အချိန်မှဖွဲ့စည်းပုံပြင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်သုံးသပ်ဆွေးနွေးသွားမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
ဒီကလေးရဲ့ပိုင်းကနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ချင်းပြည်နယ်ခီးစဉ်သွားပါတယ်ခီးစဉ်အတွင်းဟာခါမြို့မှာအစိုးရတာဝန်ရှိသူတွေမြို့မီမြို့ဖတွေအပါအဝင်ပြည်သူလူထုနဲ့တွေ့ဆုံပါတယ်တွေ့ဆုံပွဲမှာဟာခါဒေသခံတယောက်က2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့မေးမြန်းတာကိုဒေါ်ဆန်းစုကြည်ကပြန်ပြီးဖြေပါတယ်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်စီကရှာရှာပပကြားရတဲ့အဖြေပါအခုဆိုရင်2015ရွေးကောက်ပွဲအကြိုကာလသူတို့သာရွေးကောက်ပွဲနိုင်ရင်အစိုးရဖွဲ့နိုင်ရင်အဓိကဦးစားပေးအကောင့်ထဲပေါ်မဲ့အထဲမှာ2008ဖွဲ့စည်းပုံပြင်ရင်းလဲပါတယ်ဆိုပြီးကတိပေးခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတာနှစ်နှစ်ခွဲကျော် NLD တွေလွှမ်းမိုးထားတဲ့လွှတ်တော်သက်တမ်း3နှစ်ထဲဝင်နေတဲ့အချိန်ရောက်နေပါပြီဒါပေမဲ့ဖွဲ့စည်းပုံပြင်ရေးဘယ်နေရာမှာဘလို့စူးစမ်းနေတယ်လဲဆိုတာကတော့ပြည်သူတွေမသိကြရပါဘူးဖွဲ့စည်းပုံပြင်ရေးဒေါက်ဆန်းစုကြည်ဘလို့ဖြေခဲ့တယ်လဲအခုသက်တမ်းမှာ NLD အစိုးရအနေနဲ့ဖွဲ့စည်းပုံကိုပြင်ရောပြင်နိုင်ပါဦးမလားဆိုတာကုရပလေးလာသုံးသပ်ကြည့်ပါမယ်
။ဟာခါမှာဒေါက်ဆန်းစုကြည်ပြောခဲ့တာအခုလိုပါ။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ဆိုတာကျမတို့အစိုးရကနေပြီးတော့တကယ်လဲလှုပ်ချင်တဲ့ကိစ္စရှိတယ်။လှုပ်ဖို့လည်းအစီအစဉ်တွေရှိပါတယ်။နည်းနည်းလေးတော့တိခံပြီးစောင့်ပေးပါ။စောင့်ပြီးတော့နားထောင်ပါ။နောက်ပြီးတော့ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနည်းလမ်းညီညွတ်တဲ့အခါကျရင်ကျမတို့ပြည်သူပြည်သားတွေကဝိုင်းဝန်းပြီးတော့ပံပိုးထောက်ခံပေးကြပါလို့ကျမဒီနေရာကနေပြီးတော့မေတ္တာရက်ခံကျင်းပါတယ်လို့ပြောခဲ့ပါတယ်။သူပြောတာတိတ်မရှင်းပါဘူး။သူပြောတာကိုပြန်ပြီးရှင်းရရင်ဖွဲ့စည်းပုံပြင်ရေးလက်ရှိသူတို့လုပ်နေတယ်ဆိုတာမပါပါဘူး။လုပ်ဖို့အစီအစဉ်ရှိတယ်ဆိုပြီးပဲပါပါတယ်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးနည်းလမ်းညီညွတ်တဲ့အခါကြရင်ဆိုတာပြောပါတယ်။ဖွဲ့စည်းပုံပြင်ရေးကို NLD ထဲမှာအရင်ဆွေးနွေးပြီးအကောင့်ထဲပေါ်တဲ့အခါပြည်သူတွေကဝိုင်းဝန်းထောက်ခံဖို့ပြောတာလား။ဒါမှမဟုတ်တံပရော်နဲ့ညှိနေတဲ့ကိစ္စအဆင်ပြေရင်ပြည်သူတွေကမဲပေးထောက်ခံပေးဖို့ဆိုတာလားတိတ်မရှင်းလင်းပါဘူး2008ဖွဲ့စည်းပုံအကြောင်းအကျမ်းလောက်ပြန်ပြောရရင်ဒီဖွဲ့စည်းပုံဟာစစ်တပ်ကိုတိုင်းပြည်အုပ်ချုပ်ရေးအဓိကနေရာတွေမှာပါဝင်နိုင်ရေးအတွက်ဆက်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကအချိန်အများကြီးယူစိတ်ကြိုက်ရေးဆွဲထားတဲ့ဖွဲ့စည်းပုံမှာအဲ့ဒီဖွဲ့စည်းပုံကိုအတိုက်ခံတွေရောပြည်သူတွေကပါမကြိုက်ဘူးဆိုတာအရင်ဆက်အာဏာရှင်တွေကလည်းသိကြပါတယ်2010ပြည့်ရွေးကောက်ပွဲအပြီးတမနာဦးသိန်းစိန်အစိုးရတက်လာတဲ့အခါအစိုးရနဲ့တက်မတော်ဘက်ကရောသူရဥရွှေမန်းဦးဆောင်နဲ့ပြည်ခိုင်ဖြိုးလွတ်တော်ဘက်ကပါဖွဲ့စည်းပုံပြင်ရေးဆိုတာမူအားဖြင့်ဘသူမှမငြင်းကြတော့ပါဘူး။ဒါပေမဲ့အဓိကပြဿနာကဘယ်အချိန်ဘာကိုပြင်မလဲဆိုတာပါ
။သူရဥရွှေမန်းဦးဆောင်နဲ့လွတ်တော်တွေအုပ်စုကတော့တက်မတော်ကိုပြည်ခိုင်ဖြိုးပါတီလက်အောက်ရောက်အောင်ဖွဲ့စည်းပုံပါအချက်တချို့ကိုပြင်ဖို့ကြိုးစားပါတယ်။နောက်ဆုံးတမတော်ကမထောက်ခံလို့လွတ်တော်ထဲမှာအရှုံးကြီးရှုံးသွားခဲ့ကြပါတယ်။တမရဟောင်းဦးသိန်းစိန်နဲ့တမတော်ဘက်ကဖွဲ့စည်းပုံပြင်မဲ့နီလန်းကတော့တမျိုးပါ။သူတို့ရှင်းပြတာကတော့လက်နက်ကင်တိုင်းသားတွေနဲ့ညီညာရေးရအောင်အရင်လုပ်ရမယ်။ညီညာရေးညီလာခံတွေလုပ်ရမယ်။အဲ့ဒီညီလာခံတွေကနေရလာတဲ့ရလတ်တွေအတိုင်းဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်သွားမယ်ဆိုတဲ့သဘောပဲဖြစ်ပါတယ်။အချိန်ယူရမယ်ဆိုတဲ့အဓိပ္ပာယ်ပါ NLD ရဲ့ငွေမူလကတော့2008ဖွဲ့စည်းပုံတွေကအချက်ပေါင်း160ကျော်ပြင်လို့တယ်လို့ဆိုပါတယ်။နောက်တော့ဖွဲ့စည်းပုံပြင်ရေးအရေးကြီးဆုံးဟာပုံမှန်436ပဲ။အဲ့ဒါပြင်နိုင်ရင်အားလုံးရပြီလို့တွက်ချက်ပြီးပုံမှန်436ပြင်ဆင်ရေးကြိုးစားပါတယ်။ပုံမှန်436ပြင်ဆင်ရေးဆိုတာတမတော်ခေါင်းဆောင်တွေနဲ့တမတော်တစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ခံအမတ်တွေလက်ထဲတနည်းအားဖြင့်အာဏာရအစိုးရလက်ထဲအားရမဲ့အနေအထားဖြစ်နေတာကြောင့်
တမတော်ဘက်ကလည်းခါခါတီးတီးလက်မခံပါဘူးဒီလိုနဲ့အဲ့ဒီစူးစမ်းမှုလည်းမအောင်မြင်ပါဘူ
းဖွဲ့စည်းပုံပြည်ရေးမဲဆွယ်ပြီးတက်လာတိုင်းအာဏာရလာတဲ့အခါတော့ဆန်းစုကြည်ရဲ့ဖွဲ့စည်းပုံပြည်ရေးနီလန်ပြောင်းသွားပုံရပါတယ်တခါတည်းရန်ပြောတဲ့သူ့ရဲ့မိကုန်းတွေကိုဆက်ဆက်ကြည့်လိုက်တဲ့အခါလက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ရက်ပြီးငြိမ်းချမ်းရေးဆွေးနွေးနေတဲ့တပြိုင်နက်တည်း21ရာစုပင်လုံးညီလာခံတွေလုပ်နေတဲ့ပြည်ထောင်စုသဘောတူညီချက်တွေရအောင်စ조사သွားမယ်။အဲဒီကရလာတဲ့ပြည်ထောင်စုသဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံကိုပြင်မယ်ဆိုတဲ့သဘောမျိုးပါ။တကယ်တော့အဲ့ဒီသဘောထားမျိုးဟာအရင်သမရဟောင်းဦးသိန်းစိန်ရဲ့သဘောထားနဲ့ဘာမှမကွာခြားဘူးလို့မှတ်ချက်ပေးနိုင်ပါတယ်။ငြိမ်းချမ်းရဖို့ဝေးနေသေးရင်ဖွဲ့စည်းပုံပြင်ရေးလည်းမဆနိုင်သေးဘူးဆိုတဲ့သဘောပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိုတိချာနီးလန်းတွေနဲ့လုပ်မနေဘူးဆိုတဲ့အဓိပ္ပာယ်လည်းတက်ရောက်ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ဖွဲ့စည်းပုံပြင်ရေးကိုတည်တံ့လုပ်နေတာမျိုးရောမရှိဘူးလားလို့မေးစရာတော့ရှိပါတယ်။အမည်မဖော်လိုတဲ့လွှတ်တော်အမတ်တယောက်ရဲ့ပြောပြချက်အရ NLD အာနာရကစားကဖွဲ့စည်းပုံပြင်ရေးအစိုးရဘက်နဲ့တက်မတော်နှစ်ဖက်လျှို့ဝှက်တွေ့ဆုံစကားပြောကြတာမျိုးရှိခဲ့တယ်လို့ဆိုပါတယ်။အကျဉ်းကြီးဘလောက်ရှိမယ်မပြောတတ်ပေမဲ့နောက်ပိုင်းအဲ့ဒီလိုတွေးဆမှုမျိုးရှိသေးတယ်လို့မကြားရတော့ဘူးလို့ဆိုပါရယ်တက်မတော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသူလဲဖွဲ့စည်းပုံပြည်ရေးမငင်းဘူးလို့ပြီးခဲ့တဲ့ထိပ်သီးအစည်းအဝေးတုန်းကတော့ပြောလိုက်ပါသေးတယ်ဥပမာပြည်내လွှတ်တော်တွေမှာရွေးကောက်ပွဲအနိုင်ရတဲ့ပါတီကိုဝင်ကြီးချုပ်နေရာပေးတာမျိုးလို့ဆိုထားပါရယ်ဒါအပြင်တော့တခြားဘာမှမပြောပါဘူ
းတကယ်တော့ဒီနေ့ချိန်ဖွဲ့စည်းပုံပြည်ရေးလို့ပြောလိုက်ရင်NLD နဲ့တက်မတော်နှစ်ဖက်သဘောတူရင်ဘယ်အချက်ကိုမဆိုပြင်လို့ရပါလဲအခြားတစ်ဖက်မှာတော့ NLD ကပြင်ကျင်တာကိုတက်မတော်ဘက်ကသာမပြင်ကျင်ရင်အပြင်မှာညှိညှိလွတ်တော်တဲ့စူးစမ်းဘာမှအရာထင်မှာမဟုတ်ပါဘူးဒီလိုအခြေအနေမျိုးကိုကြော်လွှားနိုင်တာတခုကပြည်သူလူထုအားကိုယူပြီးတက်မတော်ဘက်ကိုအဲ့ဒီအခြေအနေပြသဖို့ပါတနည်းညဉ့်ညံ့တဲ့နီးနဲ့ဖိအားပေးတာမျိုးပါညဉ့်ညံ့ရဖို့ဝေးနေသေးရင်တက်မတော်ဘက်ကလည်းသဘောမတူနိုင်ရင်NLD အနေနဲ့နောက်ဆုံးလုံနိုင်တာကပြည်သူလူထုအားကိုမလွဲမသွေရယူငြိမ်းချမ်းတဲ့နီလာအသုံးပြုပြီးဖွဲ့စည်းပုံပြင်ဖို့စ조사ကြီးတင်ပါကြောင်းရွေးကောက်ပွဲမဲဆွယ်ကိရိကိုအကောင့်ထဲပေါ်ပြသင့်ပါကြောင်းတင်ပြလိုက်ရပါတယ
်တရင်းစာဆရာဦးစီသူအောင်မြင်းရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါအခုဆက်ပြီးတော့လာမယ့်အင်္ဂါညတရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်။သောတာရှင်များရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာချင်းပြည်နယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုတာထပ်မံပြောဆိုပြန်ပါတယ်။တကယ်တမ်းတော့ဖွဲ့စည်းပုံပြည်ရေးဟာ NND အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါ။အခုအာနာရလို၃နှစ်ထဲဝင်လာတဲ့အတိုင်ဒီဂရီကိုအကောင့်ထဲမဖော်နိုင်ဖြစ်ရတာကဘာကြောင့်ပါလဲ NND အစိုးရအတွက်ဘာတွေအခက်အခဲရှိနေပါသလဲလက်ရှိနိုင်ငံရေးလက်တွေ့အရဒီဂရီဖော်ဆောင်နိုင်မဲ့ဖြစ်နိုင်ကြရောရှိပါသလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို VOA မြန်မာပိုင်းကိုပေးပို့နိုင်ပါတယ်ရှင် VOA ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပါတယ်ရှင်။အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါသေးရှင
်။ VOA ဒဲလီလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြမပြီမှပေးစာများကဏ္ဍကိုနှားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသတင်းတွေတပုတ်ကိုလည်းနှားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook Messenger ကိုတုံးပြီးတော့ကျမတို့စီစာရေးလာတဲ့သောရရှင်တွေရဲ့စာရိုးလေးတွေကိုပြောပြပေးခြင်းပါတယ်။Love on ဆိုတဲ့ Facebook account ပိုင်ရှင်ကတော့ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအားပေးသူဖြစ်ပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားတွေရှင်။ကျမကတော့ Radio နားထောင်တဲ့အင်ရှင်မတယောက်ပါ။ မနက်၈နာရီအစီအစဉ်တိုက်ရိုက်လေလံကိုအကြိုက်ဆုံးပါပဲ။ပရိုဂရမ်တွေအားလုံးကောင်းပါတယ်။ကချင်ပြည်နယ်ဖားကန့်မြို့ဝေခါကြေးရွာကပါစာကိုမပယ်လိုက်ပါနဲ့နော်
။ဖူနန်းဆမ်ဆိုတဲ့တော်ရရှင်ကလည်းသူသိချင်တာမေးလာပါတယ်
။ခါရိုင် VOA သတင်းတွေကျမရဲ့ page ထဲကိုနေ့တိုင်းတိုက်ရိုက်ရောက်ပေမဲ့အခုတော့ရောက်မလာတော့တာဘာကြောင့်မလဲရှင်။ VOA မိသားစုအားလုံးကျမ်းမာချမ်းသာကြပါစေရှင်။
ဟုတ်ကဲ့ပါဒီတော်ရရှင် VOA သတင်းတွေ Facebook စာမျက်နှာတွေရောက်မလာဘူးဆိုလို့ဒီတော်ရရှင်ကိုဖြစ်ကြပေးကြပါတယ်နော်ကိုက Facebook စာမျက်နှာတမျက်နှာကိုသွားမကြည့်ဖြစ်တာဖွင့်မကြည့်ဖြစ်တာများရင် Facebook မှာကအဲ့လိုမျိုးအဲ့စာမျက်နှာကိုရဲ့စာမျက်နှာပေါ်မှာလာပြီးတော့အလိုလိုမပေါ်လာတော့ပါဘူးဒီလိုဖြစ်ရင် VOA Bemis News ဆိုတဲ့နာမည်နဲ့သွားပြီးတော့ပြန်ရှာကြည့်လို့ရပါတယ်ဒါမှမဟုတ်လေ VOA Facebook စာမျက်နှာကိုသွားအဲ့မှာ VOA ကသတင်းအသစ်တင်ကိုယ့်ရဲ့စာမျက်နှာပေါ်မှာအရင်လာပေါ်နေအောင်လို့ CFS ဆိုတာလုတ်ထားလို့ရပါတယ်ဘလို့လုတ်ရလဲဆိုတာကျွန်မ Messenger ကနေပြီးတော့နမူနာနဲ့ပြန်ပြီးတော့ပို့ပေးကြည့်လိုက်ပါတယ်ပုံမှန်ပြထားတဲ့အတိုင်းလုတ်ကြည့်ပါနော်အစ်စ်မပြင်ပြန်ပြီးတော့အကြောင်းပြန်ပါရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အချစ်နဲ့ဆိုးဆိုတဲ့ Facebook account ပိုင်ရှင်ကတော့
VOA ကိုဘလို့ဆက်သွယ်ရမလဲခင်ဗျာရေဒီယိုနားထောင်လာခဲ့တာ88ခရဲကပါ
ဒီတော့ရှင်ကျမတို့ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်အခုလိုစာရေးတဲ့ Messenger ကနေပြီးတော့ဆက်သွယ်နိုင်ပါတယ်ရှင်။ဒါမှမဟုတ်လည်း email နဲ့စာရေးပို့ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာရှိပါတယ်။ bemis@voanews.com ဖြစ်ပါတယ်ရှင်။အဲ့ဒီကိုစာရေးနိုင်ပါတယ်နော်။နောက်ထပ်ကြော်စင်ဦး Rafi ဆိုတဲ့တော်ရရှင်ကလည်းကျွန်တော်တခုလောက်တိုင်ကြားခြင်းလို့ဘယ်လိုဆက်သွယ်ရမှာလဲတဲ့။ဟုတ်ကဲ့။အခုဘယ်လိုဆက်သွယ်ရမလဲဆိုတော့တကယ်တမ်း VOA ကိုအခုဆက်သွယ်ပြီးပါပြီနော် VOA ကိုဒီ Messenger မှာစာရေးပြီးတော့ဆက်သွယ်နိုင်ပါတယ်ကျမတို့မှတ်မှန်ပြန်ကြားပေးပါတယ်ရှင်ဒါနဲ့ VOA အစီအစဉ်တွေကိုနားထောင်နေတဲ့တော်ရရှင်တွေမှာမြန်မာနိုင်ငံကကိုရိုင်းကြုံတွေ့နေရတဲ့အဖြစ်အပျက်တွေလူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုရေးပြီးတော့ပို့လာကြတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်အခုဆိုရင် Messenger ကလည်းစာရေးလို့ရတယ်ဆိုတော့ Messenger ကနေပြီးတော့လည်းစာလာရေးကြတာတော်တော်တွေ့ရပါတယ်နော်ငယ်ငယ်လေးတုန်းကရေဒီယိုအကြီးကြီးနဲ့အားပေးခဲ့တာပါအခုတော့ Facebook ကနားဆင်ဖြစ်ပါတယ်အားပေးလက်ပါ VOA ဆိုပြီးတော့ Facebook Messenger ကနေပြီးတော့ VOA ကိုစာရေးလာတဲ့ကိုမင်းမင်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ဆေးရေးပဋိပက္ခနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်ညစ်တဲ့မှာပြောရှင်းစရာတွေလာတော့မှထင်တယ်ကာကြုတ်ကအပြစ်ခတ်ရက်ကာလသတ်မှတ်ပြီးတဲ့အေကထထောင်းကြတယ်တဝဲလည်းလည်းပြန်ဖြစ်အောင်ပါလား
ဟုတ်ကဲ့မှန်ပါတယ်မြန်မာနိုင်ငံမှာဒီကာကွယ်ရေးဦးစီးချုပ်ကအပြစ်ခတ်ရဲစဲရေးကာလကြီးညာခဲ့တာမှန်ပါရဲ့နော်ဒါပေမဲ့အခုစစ်ပွဲတွေဖြစ်နေတဲ့အေးအေးဒီရခိုင်လက်နက်ကင်အဖွဲ့တွေတော့ဒီအပြစ်ခတ်ရဲစဲဖို့ကြီးညာတဲ့အထက်မှာမပါပါဘူးရှင်ဒီတော့ရှင်ထင်မှတ်မှားနေမှာဆိုလို့ကျွန်မပြန်ပြီးတော့ပြောပြပေးတာပါနော်မြန်မာနိုင်ငံကလက်နက်ကင်အဖွဲ့တွေအားလုံးနဲ့ဒီအပြစ်ခတ်ရဲစဲရေးကြီးညာနိုင်ရင်တော့ပို့ပြီးတော့ဒေသခံတွေအတွက်ကောလူထုအားလုံးအတွက်ကောနှစ်ဦးနှစ်ဖက်အကျိုးများမယ်ထင်ပါတယ်ရှင်ဒါနဲ့ကျမတို့တင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာတဲ့တော်ရရှင်တယောက်စာရှည်ရေးလာတာပါသူ့ရဲ့စာကိုဖော်ပြပေးခြင်းပါတယ်ပြီးတော့မှသူကကျမတို့ရေဒီယိုကရောရုပ်မြင်သံကြားဒီစနေရုပ်မြင်သံကြားမဂ္ဂဇင်းအစီအစဉ်မှာပါတင်ဆက်ပေးသွားတယ်တွေးဆုံမေးမြန်းခန်းကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကခရီးယန်ဂိုင်းချုပ်ဖုံးတော်ကြီးကာဒီနယ်ချားစ်ဘိုနဲ့ကိုကျော်ကျော်သိန်းရန်ကုန်မှာတွေးဆုံမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကြားရောက်လာတဲ့2019နှစ်တည့်အတွက်ဖုံးတော်ကြီးချားစ်ဘိုရဲ့နှစ်တည့်မျှော်လင့်ချက်တွေဖြစ်ပါတယ်ဒါကိုပြန်ရေးလာတဲ့တော်ရရှင်ချစ်ဆွေက
ဒီနေ့နဲ့လွန်ခဲ့တဲ့ရက်တွေက TV မှာနဲ့ VOA အသံမှာပါကြည့်ရှုနားထောင်ရတဲ့အခါ VOA ရဲ့အမြင်ပြောင်းလဲသွားပြီလို့မမျှော်လင့်မဲထင်လိုက်ရပါတယ်။ဘာလို့လဲဆိုတော့ခရီးယံဖုန်းတော်ကြီးကာဒီနယ်ချားစ်ဘိုကိုကျော်ကျော်သိန်းတို့တွေ့ဆုံကမ်းမှာဒေါက်ဆန်းစုကြည်နဲ့မြန်မာစစ်တပ်တို့ညီညွတ်စွာပူးပေါင်းပြီးညီညာရေးကိစ္စအပါအဝင်တိုင်းရေးပြည်ရေးတွေဆောင်ရွက်ကြမှာဖြစ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကဖုန်းတော်ကြီးကိုကဘာအရရမှာသတင်းစကားပြောစီလိုကြောင်းတောင်ဆန်းစုကြည်ကိုရန်ကသူ့ကိုပြောကြားတယ်တဲ့အမှန်က view အနေနဲ့အစောပိုင်းကလေးကဒီလိုဖြစ်နေရမှာသတင်းအမှားတွေ OIC အကြိုက်လောက်ကြံသတင်းတွေထုတ်လွှင့်ခဲ့တော့မြမပုံရိပ်ကဘာမှာမေးမြန်းခဲ့ရတာပေါ့ဒီလိုသတင်းမှားထုတ်လွှင့်တာကလည်း VOA တစ်ဖွဲ့တည်းမဟုတ်ပဲကဘာမီဒီယာဘောင်းဆောင်ဆိုတော့ပူဆိုးသွားတာပေါ့လွန်ခဲ့ပါပြီနောက်မှသတင်းမှန်စုံစမ်းပြီးမှထုတ်လွှင့်ပါလို့မြစ်တာရခံပါတယ်မြန်မာပြည်ကစစ်ဘုတ်ချုပ်တွေရဲ့လက်စားခဲ့ကြတာတွေခိုးခဲ့ကြတာတွေကိုလည်းအခုဆိုရင်ဒီကဘာတစ်ခုတည်းတာမကဆယ်ကဘာရှိရင်ဆယ်ကဘာတောင်တည်နေပါပြီထပ်ခါတလဲလဲကြုံကြိုက်တိုက်ဆိုင်တန်းစကလုံးတွေထက်မနေပါနဲ့တော့စစ်ဘုတ်ချုပ်တွေမလုတ်ခဲ့ဘူးလို့ပြောနေတာမဟုတ်ဘူးလက်ချိုးရည်တွဲလို့ရတဲ့အရေးအတွက်ကိုအားလုံးလုတ်ခဲ့တယ်လို့ယူဆနေကြတာရပ်ဖို့ပါကဘာဘော်ကတိုင်းပြည်အသီးသီးမှာအရေးပါတဲ့အဖွဲ့အစည်းတွေကပုံကုတ်အချို့ဟာဒီလိုလူနဲ့ဒီလိုလူတွေရှိနေကြတာပါပဲ၆ပြည့်ကင်းတဲလဲစင်ဘယ်သူဘယ်အဖွဲ့စည်းမှမရှိပါဘူးမဟုတ်တာလို့ဖို့ပြောနေတာမဟုတ်ပါဘူးအရေးအတွက်နည်းနိုင်သမျှနည်းအောင်ပြောတာပါဘာပဲဖြစ်ဖြစ် VOA နေနဲ့အတိုက်ခံနှစ်ဖွဲ့အကြားနမိတ်ပြမေးခွန်းတွေမမေးဖို့နဲ့သတင်းမှန်ထုတ်ဖို့တိုက်တွန်းလိုက်ပါတယ်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဒီသောရရှင်ကမီဒီယာတွေအနေနဲ့ဒီပြဿနာတွေပို့ပြီးကြီးထွားအောင်မေးခွန်းတွေမမေးကြဘူးလို့မှားလာပါတယ်သူကြည့်သွားတဲ့ဒီတွေးဆမေးမြန်းတဲ့အစီအစဉ်ကိုလည်းအတော်သဘောကျပုံရပါတယ်နော်ဟုတ်ကဲ့ဒီမှာတစ်ချက်လေးပဲဒီသောရရှင်ကိုကျမတို့မီဒီယာတွေရဲ့ကျင်းပွဲတွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ထောက်ပြချင်တာတစ်ခုကတော့ကျမတို့ကသတင်းကိုသတင်းအတိုင်းတင်ပြရတာဖြစ်ပါတယ်ဒီဘက်ကကောင်းလို့ကောင်းတဲ့သတင်းရေးမယ်ဒီဘက်ကဆိုးလို့ဆိုးတဲ့သတင်းမဖော်ပြရဘူးဒါမှမဟုတ်လေတစုံတစ်ယောက်တည်းမေးခွန်းထုတ်ဖို့လိုအပ်လာတဲ့အခါမှာဒီမေးခွန်းကိုအဖွဲ့အစည်းလူပုဂ္ဂိုလ်ဒါမှမဟုတ်လေနိုင်ငံတစ်ခုကောင်းစားရေးအတွက်ဒီမေးခွန်းခြံလှမ်းလိုက်မယ်ဆိုတာမျိုးကျမတို့လုပ်လို့မရပါဘူးနော်ဒါကြောင့်မလို့ဒီလိုမျိုးသတင်းလွှင့်ဒီတိုက်တဲ့သောရရှင်နေရှိသလိုဥမာအခုရခိုင်ပြည်ပခသတင်းနဲ့ပတ်သက်ပြီးတော့ပဲစစ်ရေးနဲ့ပတ်သက်လို့ကျွန်တော်တို့သတင်းဖော်ပြကြတာတွေကိုဒီစစ်တပ်ဘက်ကလည်းထောက်ခံပြီးတော့ရေးတဲ့သူတွေရှိသလိုမျိုးဒီရခိုင်ဘက်ကနေပြီးတော့လည်းထောက်ခံပြီးတော့ရေးတဲ့သူတွေရှိပါတယ်အဲ့တော့နှစ်ဦးနှစ်ဖက်ကြမှာကျွန်တော်တို့နှစ်ဖက်စလုံးစိတ်ဆူတာကိုခံရတာပါလို့ဒီသောရရှင်ကိုကျွန်မဖြစ်ကြားချင်ပါတယ်ရှင်တနင်္လာရီတိုင်းကဒေသဆိုင်ရာရုံးတစ်ခုမှာအခက်အခဲကြုံရပါတယ်ဆိုပြီးတော့ရင်ဖွင့်လာတဲ့သောရဆင်ကတော့ဗိတ်မြို့ကကိုကျော်ဝင်းဖြစ်ပါတယ်ဒီသောရဆင်ကဗိတ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနလာဝကမှာမှတ်ပုံတင်လုပ်တဲ့အခါမှာအခက်ကြုံနေရပါတယ်ဆိုပြီးတော့အခုလိုရေးလာတာပ
ါမှတ်ပုံတင်ကဗျာအသက်30ပြည့်ပြန်လဲရတာမို့ဗိတ်မြို့ကလာဝကရုံးုံသွားပါတယ်မနေ့10နာရီခွဲရှိနေပြီးဦးစီးအရာရှိကရောက်မလာသေးပါဘူးဒါနဲ့သူ့လက်အောက်ကဝန်ထမ်းတွေကိုမေးကြည့်တော့ခဏဆောင်းအောင်မယ်လို့ပြောပြီးတော့မဖြည့်ချင်းဖြည့်ချင်းနဲ့ပြီးတော့မတ်ပုံတွေလုတ်ပေးကငွေ5000ကျပ်ပေးရမယ်ဆိုပြီးတော့ဆောင်းဆောင်းအောင်နဲ့ပြောလိုက်ပါသေးတယ်။ရုံးသားထမင်းဆိုင်မှာထမင်းဝယ်စားပြီးတော့စောင့်နေလိုက်တာနေ့လယ်နှစ်နာရီလောက်ကြာမှဦးစီးအရာရှိကရောက်လာပါလေ။ဒါနဲ့ပြောချင်တာကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့အစိုးရဝန်ထမ်းတွေရဲ့ရုံးတဲ့ရုံးစင်းချိန်ကိုမသိတာလား။ဒါမှမဟုတ်သိရနဲ့လုံနေတာလားမသိပါဘူးခင်ဗျာ။အခုခေတ်ကာလဆိုရင်ပုံမှန်မတ်ပုံတင်ပြန်လဲမယ်ဆိုရင်2ရက်3ရက်နဲ့ပြီးရမယ်ကိစ္စကိုကျွန်တော်တို့3ရက်ချိန်ပါတယ်ဒီလိုနဲ့မတ်ပုံတင်လာလို့နေတဲ့ပြည်သူလူထုကိုဒီအတိုင်းပြုမှုနေပါတယ်ခင်ဗျာဒါကြောင့်အချိန်ဆွဲရက်ဆွဲနေဆွဲလာဆွဲလှုပ်ရှားနေတဲ့ဝန်ထမ်းတွေကိုထိထိရောက်ရောက်မြန်မြန်ဆန်းဆန်းအရေးယူဆောင်ရွက်ပေးပါလို့နိုင်ငံတော်သဗ္ဗရယုံလောက်ကဝန်ကြီးဌာနနဲ့တင်းမာကြီးတိုင်းဝန်ကြီးဌာနအသိစေဖို့ဒီစာကိုရေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကဒီလောဝကရုံမှာဒီမှတ်ပုံနဲ့အစ်စ်လောက်တာပဲဖြစ်ဖြစ် extension တိုးတာပဲဖြစ်ဖြစ်လူတွေစီကနေငွေတောင်းမကြံ့ကြံ့ကြအောင်လို့ရက်ရွှေဆိုင်မှုတွေလုပ်နေပါတယ်ဆိုတော့တိုင်ကြားလာပါတယ်သူအခုတိုင်ကြားမှုမှန်မှန်မှန်ဆိုတော့တာဝန်ရှိသက်ဆိုင်ရာတွေပြန်ပြီးတော့စစ်ဆေးကြည့်ရင်သိနိုင်မယ်ထင်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်သောရရှင်တွေအတွက်မြန်မာတိချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားတီးလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်စောင်းလိုက်ရေးသားပြီးတော့ဇော်ဝင်းထွတ်တီးဆိုထားတဲ့လူဆိုတဲ့သချင်းလေးကိုသောရရှင်တွေအားလုံးအတွက်ဒီကနေ့မြေတားတီးလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီသချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
အစတုန်းကမြောက်ပင်ပင်မတွေ့တဲ့တခြင်းသေးရင်မယ်တကယ်ဒုက္ခရောက်တော့ပြည့်တယ်လူလူတွေအမောင်တဲ့ငါရောက်သွားရောတရားမှတတိမရဘူး
ဆောင်းဝတ်ထုတ်တည်ဆူထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုအင်မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေတာချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်
ဖေ့စ်ဘွတ်အပြင်အင်တာနက်ဆာမျက်နှာပေါ်မှာလည်းဒါရိုက်နားဆင်နိုင်ပါတယ်နော်ဖေ့စ်ဘွတ်အပြင်အင်တာနက်ဆာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်ကျမတို့ရဲ့ဝက်ဘ်ဆိုက်တွေကတင်ထားပေးပါတယ် ဒီဝေမောချောသွားကြတယ်ဘောလူတွေအမာတွေလောက်ရင်အမာကြီးမှာချတယ်ရက်စက်တက်ချတယ်မတိကြသေးဘူးလားမကောင်းရှင်နေကြအစောပြတော့အာမပင်နေနောက်ဆုံးတော့လောကကိုအမှန်တရားသာနိုင်လေ အမာရဲ့လောက်ရင်အမာကြီးမှာချတယ်ရှက်စက်ချတယ်မတိကြသေးဘူးလားမကောင်းရှင်နေချာအစောပြတော့အာမပင်နေညများကြကြဖို့အသက်ရှင်ခြင်းလေး
အေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်နိုင်ဂျီးရီးယားနိုင်ငံမှာအမှုပညာရှင်တဦးကတန်တိုတန်ဇာရီသုံးပြီးတန်တဲ့အမှုပညာရုပ်ထုတွေဖန်တီးနေပါတယ်ဗြိတိန်နိုင်ငံအလဲပိုင်းမှာကောက်ရွေးချောက်ပွဲတော်ကိုပြည်သက်တွေအများကြီးလာကြည့်ခဲ့ကြပါတယ်အခုလိုထူးခြားစံပြသတင်းတွေကိုမက်ခင
နိုင်ငံရေးနိုင်ငံသား installation design ဆင်မှုပညာရှင်တယောက်ကတော့စွန့်ပစ်တန်တိုတန်ဆာတွေကိုတုံးပြီးတန်တဲ့ရုပ်ထုတွေဖန်တီးနေပါဗျ။ဒိုတွန်ပူပိုလာဟာနိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့အိုဆွန်းပြည်နယ်အီလေအီဖယ်မြို့ကဖြစ်ပြီးတော့မီးဆက်အဟောင်းတွေဒဲအိုဟောင်းတွေကိုတုံးပြီးတတ်ထုငါးတကောင်ဖန်တီးခဲ့ပါဗျ။အသက်35နှစ်ရှိပြီဖြစ်တဲ့ဗဟုသမားဟာသတိဆန်ရုပ်တွေကိုဖန်တီးရတာကိုဝါသနာပါတယ်လို့ပြောပါဗျ။သူရဲ့လက်ရာတွေဟာအာဖရိကအမှုပညာရှင်တွေကြားမှာရေပန်းစားလာတယ်လို့ကမ္ဘာတစ်လောအသိမဲ့ပြူတာတွေကိုလည်းခံလာရပါတယ်။ဒိုတိုဟာလက်တလောမှာတော့ငါးဘေခုနှစ်လက်မှအမြင့်ရှိတဲ့ခွေးရုပ်ထူကြီးကိုရင်းအစိတ်ပိုင်းအဟောင်းတွေကိုအသုံးပြုပြီးတော့ဖန်တီးထားပါတယ်။အဲ့ဒီအယုတ်ကြီးကိုတော့လဲဂိုစ်မြို့မှာရှိတဲ့နာမည်ကြီးဟိုတယ်အက်ဂျိုခန်းမထဲမှာပြသထားပါတယ်။သူဟာရုပ်ထူတွေကို2016ခုနှစ်ကတည်းကစတင်ဖန်တီးခဲ့တာဖြစ်ပြီးရိုးရာပုံမြင်တွေကလေးစားအားကြအတူယူရမယ်ဇလန်းဆက်ကောင်တွေကိုရွေးချယ်ထုတ်လုပ်လို့ရှိပါတယ်။ခီးသွားတာတန်တယ်ဘခုရုပ်တွေအတွက်ပစ္စည်းတွေရှာနေတာမျိုးမရှိဘူးဆိုရင်တော့သူဟာအမှုပညာရှင်လူငယ်တွေကိုအကြံပေးတင်ကြတာတွေလည်းလုပ်လို့ရှိပါတယ်ရှင
်။ဒီကနေ့ပတ်စနေနေ့ကအင်္ဂလန်အလယ်ပိုင်းကမြို့ကလေးတစ်ခုမှာနေ့စဉ်ကျင်းပလေးရှိတဲ့ကောက်ရိုးကြောက်ပွဲတော်ကိုကျင်းပခဲ့ပါတယ်။ Storbay Puero lu name pe tha de di puero go Whittle C Cambridge Shire a ye ma chin ba da phit bi wa won pon san myo kaw yo jaw twe go wit sin bi lae le ka ja da ba 1882 khu law kade ga sa tin de de lu a mat ta shi de di puero ha kaw yo wa win twe go ain she ma la yaw phyo phye ja da myo phit bi lo lat saung a phit bia se lein ne a me da ri pe le shi ba de 1906 ခုနှစ်မှာတော့ဒီပွဲတော်ကိုမကြိုက်တဲ့ရဲအရာရှိတယောက်ကဒီကောက်ရိုးဝက်ဝင်ဟာတောင်းရန်စားတောက်တဲ့ပုံစံတစ်မျိုးပဲဆိုပြီးပိတ်ပင်ခဲ့ပါတယ်။1989ခုနှစ်မှာတော့ဒီရိုးရာကိုအသက်ပြန်သွင်းခဲ့ပြီးအခုချိန်ထိဆက်လက်ကျင်းပနေတာပါ။တချို့တွေကတော့ဒီပွဲတော်ဟာပေကင်ရိုးရာဖြစ်ပြီးတော့ကောက်ရိတ်သိမ်းပွဲနဲ့သာသမိရေသနာမွေးဖွားစေဖို့ဆင်နွှဲကြတဲ့ပွဲတော်ဖြစ်တယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
။ဒီအမြင့်တဲ့ကူကိုကျူဆူဖို့အတွက်ထိုင်ဝမ်လူပညာရှင်တယောက်ဟာနာမည်ကြီးဝက်ကလေး၃កောင်ပုံမြင်တဲ့ကဝက်ရုပ်ကလေးတွေကိုတီးတီးလေးတွေအဖြစ်နဲ့ဖန်တီးလိုက်ပါတယ်။ဒီဝက်ရုပ်ကလေးတွေဟာဘလောက်တေးတယ်လဲဆိုရင်စံစစ်လေးပေါ်မှာတင်လို့ရပြီးတကောင်ချင်းစီဟာ၁မီလီမီတာလောက်ပဲရှိပါတယ်။ Chen Fortune ဟာအခုလိုတရုတ်ပြက်ကလေးအရာ၁၂လရာသီဝင်အရုပ်ကလေးတွေကိုထုလုပ်နေတာအနည်း၂၀ကျော်ရှိနေပြီဖြစ်ပြီးတော့ဝက်ရုပ်ကလေးတွေဟာကလေးတွေအတွက်အရာရာကိုလက်တွေ့ကြကြနဲ့ဂယုဆိုင်လှုပ်ဆောင်မှုသတိပေးနေတာဖြစ်တယ်လို့ပြောပါတယ်။ဒီစနစ်တိုင်းသူထုတ်လုပ်တဲ့အရုပ်တွေဟာတဖြည်းဖြည်းသေးလာနေတာဖြစ်ပြီးတော့အသက်63နှစ်ရှိပြီဖြစ်တဲ့ချန်ဟာနှစ်စဉ်ပုံစံအစ်စ်တစ်မျိုးမျိုးကိုဖန်တီးနေကြတာပါ။သူကအသက်25နှစ်ကလေးကအခုလိုရုပ်ထုအသေးစားလေးတွေကိုထုတ်လုပ်ခဲ့တာဖြစ်ပြီးတော့အခုအချိန်မှာတော့အနုပညာလက်ရာပေါင်း200လောက်ကိုထုတ်လုပ်ခဲ့ပြီဖြစ်ပါတယ်ရှင
။အခင်ဖြူထွေးနဲ့ကိုငင်းညံတို့ပြောပြပေးကြတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကနေမနေ့ဖြန်တနင်္လာမနေ့ခင်းထုတ်လွှင့်ပေးမယ်။မနေ့6နာရီကနေ9နာရီထိအစီအစဉ်တွေမှာတော့မြမအရေးဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့မြမပြည်မှပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတစ်လှည့်ပြန်လည်ထုတ်လွှင့်ပေးသွားမှာပါရှင်။အခုအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါရှင
်။နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ဗင်နီဇွဲလားနိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးပြီးတော့သမ္မတနီကိုလက်စ်မန်ဒူရိုနဲ့ပြည်ပခဖြစ်နေတဲ့ဒီအတိုက်ခံကောင်းဆောင်ဝမ်ဂွာယီတို့ရဲ့ဂျာဖြတ်အစိုးရကိုတိမဲ့ပြုဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းသွားပါတယ်။ဗင်နီဇွဲလားနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေချက်ချင်းကင်တွေဖြစ်ရှိမှရမယ့်အနေအထားဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပွန်ပီယိုကစနေနေ့ကပဲပြောကြားသွားပါတယ်ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရစ်ယာန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တင်းငရီနေမှာပဲဘုံနှလုံးပေါက်ကွဲခဲ့လို့သေဆုံးသူ28ဦးရှိသွားပြီးတော့89ဦးဒဏ်ရာရရှိသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူတွေကိုမတွေ့မချင်းရှာပြီးတော့အဖြစ်ရှိသူမှန်သမျှကိုတရားဥပဒေတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့သတင်းမကရေကြီးမြေပြိုကြတာလေဆင်နှမောင်းဝင်ရောက်တိုက်ခိုက်တာတွေကြုံခဲ့ရပြီးတဲ့နောက်မှာတော့လူ68ယောက်ထပ်ထဲမင်းနေတေဆုံးပြီးတော့9000ကျော်ကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြရတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့ပဲပြောကြားသွားခဲ့ပါတယ်။ဆာဗီးယားနိုင်ငံကကမ္ဘာအဆင့်1တင်းနစ်အားကစားသမားနိုဗက်ဂျိုကိုဗစ်ကတော့ Australia Open တင်းနစ်ပြိုင်ပွဲကိုပိုဆွဲသွားခဲ့ပါတယ်။ Australia Open အမျိုးသားတူးချင်း Final ပွဲကို Melbourne မြို့က Rod Laver ကွင်းမှာဒီကနေ့ကစားခဲ့ကြတာမှာတော့ကမ္ဘာအဆင့်1နိုဗက်ဂျိုကိုဗစ်က Spain နိုင်ငံကကမ္ဘာအဆင့်1 Rafael Nadal ကို 6-3, 6-2, 6-3 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190ကနေအတန်လှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးများတင်ဆက်အောင်ပါ။
This program has come to you from the Voice of America, Washington.